ဆန္ဒရရှိနေတဲ့စီးပွားရေးဝီလင်ငါဖမ်းဆီးမှုတွေပြန်လည်ဆက်တင်မှာထိကျောင်းကျညာလိုက်ပါတယ်။ဝီလင်ငါဖမ်းဆီးမှုကိုဆန့်ကျင်နေရတဲ့နိုင်ငံတွေပတ်ဝန်းကျင်ရေလှရှားသူတွေနဲ့ဆက်စွန့်နေတဲ့ချီအခြေတည်ဖြစ်နေရတဲ့ကိုဂျပန်နိုင်ငံကအဆုံးသတ်လိုက်တဲ့ဆုံးဖြတ်ချက်ကိုတော့အစိုးရအဖွဲ့အတွင်းဝန်ချုပ်ယူစီစီရာစုကားကဒီနေ့ပဲကျညာလိုက်တာပါ။နိုင်ငံကဝီလင်ငါဖမ်းဆီးမှုဆိုင်ရာကော်မရှင် IWC ကနေဇွန်လ30ရက်နေ့မှာတရားဝင်နှုတ်ထုတ်ပြီးဇူလိုင်လမှာစီးပွားရေးဝီလင်ငါဖမ်းဆီးမှုတွေပြန်လည်မှဆက်တင်ဖြစ်တဲ့ကြောင်းလည်းပြောဆိုခဲ့ပါတယ်။ဝီလင်ငါဖမ်းဆီးမှုတွေကိုတော့ဂျပန်နိုင်ငံရဲ့ရေပန်းနဲ့အထူးစီးပွားရေးဇုံနယ်မြေတွေမှာသာဆောင်ရွက်သွားမှာဖြစ်ပြီးအနာတိကဒေသမှာလက်ဆင့်ဖမ်းဆီးမှုတွေကိုအဆုံးသတ်မှာဖြစ်တဲ့ကြောင်းလည်းပြောဆိုလိုက်ကြပါ။ပြီးခဲ့တဲ့စက်တင်ဘာလထဲမှာတော့စီးပွားရေးတွင်စီးပွားရေးဝီလင်ငါဖမ်းဆီးမှုတွေပြန်လည်ဆက်တင်ခွင့်ပေးဖို့ရှောက်ထားချက်ကိုကဲချက်ခံရပြီးနောက်မှာပဲဂျပန်နိုင်ငံက IWC ကနေနှုတ်ထွက်လိုက်တာလည်းဖြစ်ပါတယ်။နိုင်ငံကပတ်ဝန်းကျင်ထင်းသေးရေးလှုပ်ရှားမှုဖော်တခုဖြစ်တဲ့ Greenpeace ကတော့ကော်မရှင်ကနေဂျပန်နိုင်ငံနှုတ်ထွက်လိုက်တာပင်လယ်သမုဒ္ဒရာတွေနဲ့ရေသလွားတွေကိုအနာဂတ်အတွက်ထိန်းသိမ်းရမယ့်တာဝန်ကိုပြတ်ကွက်ရရယူနာမကနိုင်ငံကတာဝန်ကိုဆန့်ကျင်ရရောက်ကြောင်းကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါ IWC ကတော့ဝီလင်ငါကောင်ကြီးရောက်ကြလာနေတဲ့အတွက်1986ခုနှစ်ကစလို့စီးပွားဖြစ်ဝီလင်ငါဖမ်းဆီးမှုတွေကိုတားမြစ်ထားပါတယ်တမင်ချက်ထဲမှာချင်းချင်းချင်းနဲ့ခွင့်ပြုထားတဲ့သိက္ခာပညာသုတေသနလေ့လာမှုတွေကိုအကြောင်းပြပြီးဂျပန်နိုင်ငံကအနာတိကဒေသမှာဝီလငါးတွေကိုဆက်လက်ဖမ်းဆီးနေတာတွေကိုလည်းစိုင်းနေမှာဝီလငါးအသားတွေရောင်းချနေတာကတွေ့ရှိထားကြတာပါ။ပုံဝန်ကျင်ထင်းသိမ်းလှုပ်ရှားသူတွေကတော့အနာတိကဒေသအထိတင်မောတွေဆီလုပ်ပြီးဂျပန်ဝီလငါးဖမ်းတင်မောတွေကိုဟန်တားနှောက်ယှက်ဖို့ကြိုးပမ်းနေကြတဲ့အဖြစ်ဖြစ်ခဲ့ပါတယ်။ဝီလငါးအသားဂျပန်ရွေးရဆန်းစပ်ခုဖြစ်နေရာစုနှစ်တွေနဲ့ချီရှိလာကြပေမဲ့မချသေးခင်ဆက်စုနှစ်တွေအတွင်းဝယ်ယူဆက်တောက်မှုတွေလည်းကျဆင်းလာနေကြတာပါစီးပွားဖြစ်ဝီလင်ငါဖမ်းဆီးမှုတွေပေါ် IWC ရဲ့တာမြင့်ချက်ကိုတော့အိုက်စလန်နဲ့နော်ဝေနိုင်ငံတွေကလည်းစန့်ကျင်ထားကြပါတယ်